တရုတ်သွင်းကုန်တွေအပေါ်အမေရိကန်ဘက်ကအခွန်တိုးကောက်တာကိုရှာရှာနိုင်ဖို့ Apple ကုမ္ပဏီအတွက်ပစ္စည်းထုတ်ပေးနေကြတယ်။တရုတ်ပြည်တွင်းကစက်ရုံတွေပြည်ပကိုရွှေ့ပြောင်းဖို့အမေရိကန်နည်းပညာလုပ်ငန်းကြီး Apple ကတိုက်တွန်းနေတယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။တရုတ်ပြည်ထုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်တို့ကအခွန်တိုးကောက်မှုကိုရှောင်ရှားဖို့ကုန်ထုတ်လုပ်ငန်းတွေပြည်ပပြောင်းရွှေ့မှုနဲ့အတူတရုတ်နိုင်ငံမှာတော့အလုပ်လက်မဲ့နှုန်းကြီးထွားလာနေမှုနဲ့ရင်ဆိုင်နေရပြီလို့လည်းသုံးသပ်သူတွေကပြောကြပါတယ်။ Joyce Horn ရဲ့သတင်းလွှာကိုတော့မတ်သိမ်ကြီးထိုက်ကပြောပြပေးမှာပါရှင်
။အမေရိကန်နည်းပညာလုပ်ငန်းကြီး Apple အတွက်ပစ္စည်းထုတ်လုပ်ပေးသွင်းကြတဲ့အများစုတရုတ်အခြေစိုက်ထိုင်ဝမ်လုပ်ငန်းတွေအနေနဲ့အမေရိကန်ရဲ့သွင်းကုန်ကွန်တိုးမြှင့်ကောက်ခံမှုကိုရှောင်ရှားနိုင်ဖို့ကုန်ထုတ်လုပ်မှု1500ခန်းလုံးကနေ30ရာခိုင်နှုန်းထိတရုတ်နိုင်ငံပြင်ပမှာထုတ်လုပ်ရေးစဉ်းစားချဖို့ Apple ကုမ္ပဏီကတိုက်တွန်းနေတယ်လို့သတင်းတွေထွက်လာပါတယ်။ Nikkei Asia Review ကအမည်မဖော်တဲ့သတင်းရှင်းမြစ်တွေကိုကိုကာပြီး Foxconn Technology, Pigeotron, Wistron တို့အပါအဝင် iPhone ပစ္စည်းအစိတ်အပိုင်းတွေထုတ်လုပ်နေတဲ့လုပ်ငန်းတွေအနေနဲ့တရုတ်ပြည်တွင်းကအမေရိကန်ကိုတင်ပို့မဲ့ iPhone ထုတ်လုပ်ရေးလုပ်ငန်းတွေကိုတခြားအရှိတောင်အရှနိုင်ငံတွေထံကြောင်းရွှေ့စီတွက်ချက်ဖို့ Apple လုပ်ငန်းကြီးကပြောဆိုတယ်လို့ဖော်ပြခဲ့တာပါ။ Apple လုပ်ငန်းကြီးဘက်ကတော့ဒီအပေါ်မှာတုံ့ပြန်ချက်မပေးပါဘူး။ဒီလိုထုတ်လုပ်မှုရွှေ့ပြောင်းတာတွေကဖြစ်နေပြီလို့သုံးသပ်သူတွေကပြောဆိုထားပြီးကုန်ထုတ်လုပ်မှုရွှေ့ပြောင်းတာကြောင့် Apple လုပ်ငန်းကြီးရဲ့အကျိုးအမြတ်ကိုထိခိုက်စေမှာဖြစ်တယ်လို့တရုတ်နိုင်ငံတွင်အလို့အကန့်အများအပြားဆုံးရှုံးစီမှာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွင်တရုတ်နိုင်ငံတွင်ကကုန်ထုတ်လုပ်ငန်းတွေပြည်ပကိုရွှေ့ပြောင်းတာတွေရှိနေပြီးတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲဆက်ဖြစ်နေဦးမယ်ဆိုရင်ရွှေ့ပြောင်းမှုဆက်ဖြစ်နေမယ်လို့လည်းသုံးသပ်သူတွေကထပ်လောင်းပြောပါတယ်။ကမ္ဘာတစ်လွှာနည်းပညာပစ္စည်းထုတ်လုပ်မှုသုတေသနလုပ်တဲ့ITC Taiwan ကအကြီးတန်းသုတေသနဆန်ညာစီမံခန့်ခွဲသူရှောင်းကောင်းကအခုလိုပြောပါတယ်。
这一年多来，就我了解，在资讯的像 PC 这一块或者消费。
ကျွန်တော်တရားတလောက်ကတော့ပြီးခဲ့တဲ့နှစ်တွင်သတင်းချက်လက်ဒီပညာ PC ထုတ်လုပ်မှုကဏ္ဍဥပမာအားဖြင့်ဆိုရင်တကိုယ်ရေးသုံးကွန်ပျူတာဒါမှမဟုတ်လဲအိမ်သုံးလျက်စစ် PC ထုတ်လုပ်သူတွေကလက်ကင်ဖုန်းထုတ်လုပ်သူတွေထက်ပိုပြီးတော့တရုတ်ပြည်အပြင်မှာကုန်ထုတ်လုပ်မှုတွေရွှေ့ပြောင်းလုပ်ကင်ခဲ့ကြပါတယ်。
အမေရိကန်နဲ့တရုတ်ကုန်သွယ်ရေးပဋိပက္ခမှာ Apple လိုနည်းပညာကုမ္ပဏီတွေကကြားထဲကမြေစာပင်ဖြစ်အထည်နာနေတာဖြစ်ပြီးအမေရိကန်ကိုတင်သွင်းတဲ့တရုတ်ထုတ်ကုန်ပစ္စည်းတွေအပေါ်ပြစ်ဒဏ်ခတ်တဲ့အနေနဲ့အကြီးအကျယ်အခွန်ကောက်ခံမှုနဲ့လည်းကြုံနေရတာဖြစ်ပါတယ်။ဒီသတင်းပတ်နောက်ပိုင်း G20 အစည်းအဝေးမှာတရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံပြီးရင်တော့ဒေါ်လာဘီလီယံ300တန်ဖိုးရှိတရုတ်သွင်းကုန်တွေအပေါ်ထပ်ပြီးအခွန်ကောက်မလားဆိုတာဆုံးဖြတ်မယ်လို့လဲဒီလအစောပိုင်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်။ကုန်ထုတ်လုပ်မှုလုပ်ငန်းတွေကိုတရုတ်နိုင်ငံပြင်ပခွဲထုတ်ထားတဲ့အတွက်လိုအပ်လာရင်အမေရိကန်ကိုတင်ပို့မယ့် iPhone တွေကိုတက်ဆင်ထုတ်လုပ်ရေးပိုပြီးအဆင်ပြေသွားစေမှာဖြစ်တယ်လို့စီးပွားရေးသုတေသနဆိုင်ရာ Chauhua Institution ကညွှန်ကြားရေးမှူးလီယူမြောင်ချွန်းကပြောပါတယ်။တရုတ်ရဲ့အင်းကြီးချင်းနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဗီယက်နမ်၊အင်ဒိုနီးရှားနဲ့ထိုင်ဝမ်ကျွန်းတို့လိုဒေသတွေကအကျိုးအမြတ်ရှိသွားစေမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီလိုကုန်ထုတ်လုပ်ငန်းရွှေ့ပြောင်းမှုတွေကြောင့်တရုတ်ကတော့အထည်နာနေပြီလို့လည်းသူကထပ်လောင်းပြောပါတယ်
။中国它的面临最大很重要冲击是它的就业。
တရုတ်ရဲ့အလုပ်ကံရရှိမှုအပေါ်မှာအကြီးမားဆုံးနဲ့အသိတာဆုံးတက်ရောက်မှုရှိပါတယ်။အာဏာပိုင်တွေဘက်ကရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုတာမရှိပေမဲ့လည်းအလုတ်ကင်တွေအစုလိုက်အပြုံလိုက်ဆုံးရှုံးတာကြောင့်တရုတ်မှာအလုတ်လက်မဲ့နှုန်းကြီးထွားလာမှုပြဿနာနဲ့ရင်ဆိုင်နေရပါတယ်
။တရုတ်ဘက်ကတော့နိုင်ငံတွင်းအလုတ်ကင်ရရှိမှုနှုန်းတည်တည်ငြိမ်ငြိမ်ရှိနေတယ်လို့ပြီးခဲ့တဲ့သတင်းပတ်မှာပြောဆိုပြီးမနစ်တုန်းကဆိုရင်ဝန်ဆောင်မှုလုပ်ငန်းကဏ္ဍကနေအလုတ်အကင်အများဆုံးရတယ်လို့လည်းပြောပါတယ်။အစိုးရရဲ့စင်းစရားတွေအကြတော့မေလအတွင်းမြို့ပြဒေသအလုပ်လက်မဲ့နှုန်းက900ခန့်နှုန်းမှာပဲရှိနေသေးဖြစ်ပြီး2019ခုနှစ်အတွင်းအလုပ်လက်မဲ့နှုန်းတက်မှတ်ချက် 5.500 ခန့်နှုန်းအောက်ယွန်းနေနေသေးဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်ပြည်တွင်ကုန်ထုတ်လုပ်ရေးလုပ်ငန်းတွေကပြည်ပကိုရွှေ့ပြောင်းမှုနောက်အချင်းပိုအလုပ်ခိုင်းစေမှုတွေလျှော့ချမှုတွေနဲ့အကြပတ်ကိုရောက်လာတယ်လို့ပြောဆိုမှုတွေနဲ့အတူတရုတ်ရဲ့ပို့ကုန်ထုတ်လုပ်ရေးလုပ်ငန်းမှာအလုတ်ကိုင်းနေရောနေလာပြီးလောက်ခလာစာနည်းလာတာတွေလည်းရှိနေပါတယ်။တရုတ်နိုင်ငံတွင်ရွှေ့ပြောင်းလုပ်သမားတန်း280ရဲ့ငွေကြေးသုံးဆမှုကရော့ကျလာတာနဲ့အတူပဲ တရုတ်ရဲ့ရေရှည်ရမှန်းချက်ဖြစ်တဲ့ပြည်ရင်းစားသုံးမှုအပေါ်အားထားပြီးစီးပွားရေးမြင့်တင်ရေးဆိုတဲ့အပေါ်မှာလည်းအထည်နာစီမှာဖြစ်တယ်လို့ခန့်မှန်းကြပါတယ်။ဒါ့အပြင်ရေသွေးကောင်းတဲ့ထုတ်ကုန်တွေလိုချင်တဲ့အမေရိကန်ဝက်လက်တွေဆုံးရှုံးလာပြီးတစ်ဖက်မှာလည်းတရုတ်ပြည်တွင်စားသုံးသူတွေကဈေးနှုန်းကိုပိုပြီးတော့အလေးထားတာကြောင့်တရုတ်ရဲ့ပို့ကုန်ထုတ်လုပ်ရေးလုပ်ငန်းတွင်တံပိုးမြင့်ထုတ်ကုန်ထုတ်ဖို့စိတ်ဝင်စားမှုရော့ကျလာနိုင်တယ်လို့လည်းသုံးသပ်သူလီယူကပြောပါတယ်ရှင်။